အခုတော့နယ်ဆက်သတင်းတောက်တွေစူးစီးတင်ပြနေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်မှာပါ
။ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမိပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ NCA လက်မှတ်ရေးထိုးရေးကိစ္စတာဝန်ကုံဆုံးမိဖြစ်တဲ့အတွက် ST အဖွဲ့ကိုဖျက်သိမ်းလိုက်ပြီးဖြစ်ပါတယ်NCA စာချုပ်လက်မှတ်မထိုးရင်နိုင်ငံရေးအခွင့်အရေးတွေဆုံးရှုံးသွားမယ်လို့ဝန်ကြီးဦးအောင်မင်းကဝန်ပြည်သစ်ပါတီကိုပြောဆိုခဲ့တယ်ဆိုတာတွေနဲ့ငင်းချမ်းရေးလုပ်ငန်းစဉ်မှာအရက်ပတ်လူမှုအဖွဲ့အစည်းပါဝင်မှုအပေါ်ဘလို့အမြင်ရှိပါသလဲဆိုတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်
ကျမကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါတိုင်းရင်းသားအစစ်မြင့်ညီနိုင်ရေး SD အဖွဲ့အတွင်း NCA အပြစ်ခတ်ရက်စေးစာချုပ်ရေးထိုးရေးကိစ္စနဲ့ပတ်သက်ပြီးတာဝန်ကုံဆုံးပြီဖြစ်တဲ့အတွက် SD အဖွဲ့ကိုဖျက်သိမ်းလိုက်ပြီလို့ DKBA ဒုတိယဦးစီးမှုဘုံမှုစောစိန်ဝင်းကပြောပါတယ်စက်တင်ဘာလအကုန်ထိုင်းနိုင်ငံမှာကျင်းပတဲ့ SD အစည်းအဝေးကနေဆုံးဖြတ်ခဲ့ကြတာပါNCA လက်မှတ်ရေးထိုးရေးမှာအခက်အခဲရှိနေသေးတဲ့အဖွဲ့တွေအတွက် SD အဖွဲ့အစား NCCT ခေါ်တနိုင်ငံလုံးအပြစ်ခတ်ရက်စေးရေးဆိုင်ရာညီနိုင်ဆောင်ရွက်ရေးအဖွဲ့ကနေငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်ပါတယ် SD အဖွဲ့အစည်းအဝေးမှာ KNU ကရင်အမျိုးသားအစည်းအရုံးဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA အပါအဝင်အဖွဲ့ခုနှစ်ဖွဲ့ကနေ NCA လက်မှတ်ရေးထိုးသွားဖို့သဘောတူခဲ့ကြပြီးကရင်နီအမျိုးသားတိုးတက်ရေးပါတီ KNPP မွန်ပြည်သစ်ပါတီမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ကချင်လွတ်လပ်ရေးအဖွဲ့ KIO အပါအဝင်အဖွဲ့ဆယ်ဖွဲ့ကတော့လက်မှတ်ရေးထိုးဖို့အစဉ်သင့်မဖြစ်သေးသလိုအလုံးစုံပါဝင်ရေးမူအတိုင်းဆက်လက်ရည်တည်သွားမှာဖြစ်ပါတယ်တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA အနေနဲ့ကလက်မှတ်ထိုးရေးမထိုးရေးကိုဗဟုကော်မတီအစည်းအဝေးကနေထပ်မံအတည်ပြုဆုံးဖြတ်သွားရမယ်လို့ RCSS ပြောခွင့်ရဗိုလ်မှူးကြီးဆိုင်းလာကပြောပါတယ်
တနင်္ဂနွေပြစ်ခတ်ရက်စေး NCA စာချုပ်လက်မှတ်မထိုးရင်နိုင်ငံရေးဆွေးနွေးပွဲရာနှုန်းပြည့်တက်ရောက်နိုင်တဲ့အခွင့်အရေးတွေဆုံးရှုံးသွားမှာဖြစ်ပြီးလှစ်လာတူအနေနဲ့သာတက်ရောက်ခွင့်ရှိမယ်လို့မွန်ပြည်တစ်ပါတီကိုဝန်ကြီးဦးအောင်မင်းကပြောကြားခဲ့ပါတယ်စက်တင်ဘာ26ရက်နေ့မွန်ပြည်နယ်ရေးမြို့နယ်မှာမွန်ပြည်တစ်ပါတီဥက္ကဋ္ဌနိုင်ထွန်းမူနဲ့တွေ့ဆုံစဉ်ပြီးထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC ဥက္ကဋ္ဌပြီးထောင်စုဝန်ကြီးဦးအောင်မင်းကပြောကြားခဲ့တာပါNCA လက်မှတ်ထိုးဖို့ KNU DKPA KNU KNLAPC PNLO ABSDF ARP နဲ့ CNF တို့ကသဘောတူညီထားတယ်လို့ဆိုပေမဲ့မွန်ပြည်တစ်ပါတီအနေနဲ့ကတော့တဦးတစ်ဖွဲ့မှမချန်လက်ပဲအားလုံးပါဝင်မှလက်မှတ်ရေးထိုးမယ်လို့မွန်ပြည်တစ်ပါတီနိုင်ငံခြားရေးဌာနကြီးမွနိုင်အင်းမွန်ကပြောပါတယ်
ရှမ်းပြည်တောင်ပိုင်း RCSS SSA တောင်ပိုင်းရှမ်းပြည်တပ်မတော်ထိန်းချုပ်နေမြေကျေးလက်ကျေးရွာတွေဘက်မင်းဆွယ်စီယုံဖို့နိုင်ငံရေးပါတီတွေအခက်ရင်ဆိုင်နေရပါတယ်လွယ်လင်ခရိုင်မိုင်းကင်မြို့တွင်းမှာမင်းဆွယ်နိုင်ပေမဲ့မြို့ပြင်ဘက်သွားလို့မရသလိုလေးချားမြို့နယ်မှာလည်းနမ့်တင်းချောင်းအရှိတ်ဘက်ချမ်းမင်းဆွယ်စီယုံခွင့်မရဘူးလို့လေးချားကိုစလေလောင်းတွေကပြောပါတယ်ဩဂုတ်လလယ်ကစလို့ယနေ့အထိမြန်မာအစိုးရတပ်မတော်နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တို့အကြားတိုက်ပွဲ၁၀ကြိမ်ထပ်မံဖြစ်ပွားခဲ့ပါတယ်ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်လုံခြုံရေးပိုင်းစိတ်ချမှုမရှိတော့တဲ့အတွက်နေမြေ16ခုမြို့နယ်ပေါင်း20ကျော်အတွင်းမှာရွေးကောက်ပွဲအတွက်မဲဆွယ်စီယုံရေးလုပ်ငန်းမလုပ်ကြဖို့ RCSS SSA ကနေရဲအကန့်အသတ်မရှိတဲ့ထုတ်ပြန်ကြေညာချက်ကိုစက်တင်ဘာလ16ရက်နေ့ကထုတ်ပြန်တတိပေးတဲ့နောက်ပိုင်းမဲဆွယ်စီယုံရေးလုပ်ငန်းအတွက်ကိုယ်စားလှယ်လောင်းတွေအခက်တွေ့လာကြတာပါ
မကြမီရွေးကောက်ပွဲကျင်းပတော့မှာဖြစ်ပေမဲ့ကချင်ပြည်နယ်မှာတော့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတက်ဝင်လှုပ်ရှားမှုမရှိသေးဘူးလို့ရွေးကောက်ပွဲဆောင်ကြည့်နေသူတွေကပြောပါတယ်အထူးသဖြင့်ရွေးကောက်ပွဲမှာပယ်လို့ပါတီဝင်မဲထည့်ရမယ်ဆိုတာမင်းဆန္ဒရှင်ဒေတာခန်တွေကိုယ်တိုင်မသိတဲ့သူတွေများတယ်လို့မြကြီးနားမြုပ်ဒေတာခန်တွေကပြောပါတယ်လက်တော်လက်စစ်မီးမမှန်တဲ့အတွက်လဲကိုစလေလောင်းတွေအတွက်မဲဆွယ်မှုလမ်းပန်းဆက်တွယ်ရေးမှာအခက်အခဲရှိတယ်လို့ဒေတာခန်တွေလည်းတည်တင်းအချက်လက်တွေနှောင့်နေပြီးအခက်အခဲရှိနေတယ်လို့လည်းပြောပါတယ်ကချင်ပြည်နယ်စီရေးအခြေအနေရရွေးကောက်ပွဲအတွက်လဲလုံခြုံမှုနဲ့လွတ်လပ်စွာမဲပေးနိုင်မပေးနိုင်ကိုဒေတာခန်တွေကစိုးရိမ်ဖူပန်နေကြပါတယ်။ကချင်ပြည်နယ်ကကချင်ပါတီတချို့ကတော့စီယုံမဲဆွယ်မှုတွေလုပ်နေပေမဲ့ရွေးကောက်ပွဲအတွေ့အကြုံမရှိတဲ့အပြင်နိုင်ငံရေးအတင်းမာနေတဲ့အခြေအနေမှာ မဲထဲဖို့စိတ်မဝင်စားတဲ့ပြည်သူဒုက္ခတွေကိုလည်းရှိနေတယ်လို့လည်းသိရပါတယ်
ရခိုင်ပြည်နယ်အမြို့နယ်ကဒလက်ချောင်းရွာမှာရခိုင်အမျိုးသားပါတီဆိုင်းဘုတ်ဖြတ်စည်းခံခဲ့ရသလိုချင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဆိုင်းဘုတ်ကိုလည်းဖြုတ်ချပေးဖို့ကြန့်ခိုင်ရေးပါတီကဖိအားပေးခဲ့တယ်လို့ပါတီတာဝန်ရှိသူတွေကပြောပါတယ်စက်တင်ဘာလ22ရက်နေ့မှာရခိုင်အမျိုးသားပါတီဆိုင်းဘုတ်ဖြတ်စည်းခံခဲ့ရတာဖြစ်ပြီးအဲ့ဒီကိစ္စနဲ့ပတ်သက်လို့ရဲစခန်းမှာစုံစမ်းဖော်ထုတ်ပေးဖို့အမှုဖွင့်တင်ကြားထားပေမဲ့ထူးခြားမှုမရှိသေးဘူးလို့ရခိုင်အမျိုးသားပါတီတာဝန်ရှိသူတွေကပြောပါတယ်အလားတူအဲ့ဒီရွာမှာတင်ထားတဲ့ချင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဆိုင်ဘုတ်ကိုလည်းဖြုတ်ပေးဖို့ကြန့်ခိုင်ရေးပါတီဝင်တွေကကြေးရွာလူကြီးတွေကိုဖိအားပေးခဲ့တယ်လို့လည်းပါတီတာဝန်ရှိသူတွေကပြောပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါရှင်ပထမဆုံးကြိမ်မြန်မာနိုင်ငံအရှိတောင်ဒေသအရက်ဘတ်လူမှုအဖွဲ့အစည်းများငင်းကြီးညီလာခံတရက်ကိုမွန်ပြည်နယ်မော်လမြိုင်မြို့မှာကျင်းပခဲ့ကြပါတယ်ဒီညီလာခံမှာဗာထူးခြားမှုတွေရှိပြီးငင်းကြီးလုပ်ငန်းစဉ်မှာအရက်ဘတ်လူမှုအဖွဲ့အစည်းပါဝင်မှုအပေါ်ဘလို့အမြင်ရှိနေပါသလဲဆိုတာကိုမိရင်စနိုင်းရဲ့စူးစီးချက်ကိုနိုင်ကွင်းအိမ်ကနေခုလိုတင်ဆက်ပေးထားပါတယ
်အရက်ဘတ်လူမှုအဖွဲ့အစည်းများငင်းကြီးညီလာခံကျင်းပရတဲ့ရည်ရွယ်ချက်နဲ့ပတ်သက်ပြီးတော့ညီလာခံကျင်းပရေးဦးဆောင်ကော်မတီညှိနှိုင်းရေးမှူးမင်းအောင်သူကအခုလိုပြောပါတယ
်။ငင်းချင်းပြည်စမှာရပ်ပလူမှုဖွဲ့စည်းရရဲ့ပေါင်းမှုခန့်ကဏ္ဍတွေညှိနှိုင်းမှုကြောင့်ရပ်ပလူမှုဖွဲ့စည်းရရဲ့ငင်းချင်းပေါ်ဆောင်လုပ်ငန်းစဉ်မှာတော့ပို့ပြီးတော့ပါဝင်လာနိုင်ဖို့နောက်အဲ့ကနေတစ်ဆင့်ဒီငင်းချင်းတိစားတဲ့လုပ်ငန်းတွေမှာပြည်သူလူထုကစိတ်ပါဝင်စားပြီးတော့ပေါင်းဆောင်နေလာနိုင်ဖို့ပေါ့လေတရားရည်ယူပြီးတော့ကျွန်တော်တို့ကဒီညီလာခံကိုကျင်းပတာဖြစ်ပါတယ
်။အခုကျင်းပနေတဲ့ညီလာခံဟာအရင်ကထက်ကျယ်ပြန့်လာတဲ့အတွက်ငင်းချမ်းရေးဖြစ်စဉ်တွေမှာအရက်ဖက်လူမှုဖွဲ့စည်းတွေရဲ့ပါဝင်မှုအခန်းကဏ္ဍဟာပြည်ပြည်ပြင်းပြင်းထွက်လာမယ်လို့မျှော်လင့်ကြောင်းမင်းအောင်သူကဆက်ပြောပါတယ
်မြန်မာနိုင်ငံရှိတော်ဒီကဒီနေ့ပိုင်းလေးခုကဒီရက်ဖက်ဖွဲ့စည်းတွေပေါင်းပြီးလုပ်တဲ့ခါကျတော့ဒီအားလည်းကျေပြန့်နေရက်ဖက်လူမှုဖွဲ့စည်းတွေဒီငင်းဖြစ်စဉ်ပေါ်မှာပါနာမည်ကဏ္ဍတွေဟာဒီညီနာငန်းတွေတစ်ဆင့်ပေါ့လေပို့ပြီးတော့ပြည်ပြည်ပြင်းပေါ်လာမယ်လို့ကျွန်တော်ယူဆတယ်
ဒီမိုကရေစီစနစ်တည်ဆောက်ရေးမှာအရက်ဖက်လူမှုဖွဲ့စည်းတွေအားကောင်းဖို့လိုအပ်တယ်လို့ညီလာခံတက်ရောက်တဲ့ကုလွင်ကအခုလိုပြောပါတယ
်။အရက်ဖက်လူဖွဲ့စည်းအားကောင်းမှသာဒီမိုကရေစီနိုင်ငံဆိုတာတည်ဆောက်လို့ရမှာပါ
။နိုင်ငံရေးဖြစ်စဉ်တွေမှာအရက်ဖက်လူမှုဖွဲ့စည်းတွေရဲ့အခန်းကဏ္ဍဟာအရေးကြီးတယ်လို့လည်းအစည်းအဝေးတက်ရောက်ခဲ့တဲ့တိုင်းတာစိတ်မြင့်ကိုယ်စားလှယ်ဖွဲ့ SC ကောင်းဆောင်သူဖြစ်သူ KNU ကရင်မျိုးရာစီယုံဒုက္ခဘဒိုနော်စီဖိုရာစိန်ကပြောပါတယ်။မွန်ပြည်နယ်မော်လမြိုင်မြို့စက်တင်ဘာလကုန်ပိုင်းမှာကျင်းပခဲ့တဲ့ငင်းချမ်းရေးညီလာခံကိုမြန်မာနိုင်ငံအရှိတောင်ဒေသရှိမွန်ပြည်နယ်၊ကယားပြည်နယ်၊ကရင်ပြည်နယ်နဲ့တနင်္သာရီတိုင်းဒေသကြီးကအရက်ဖက်လူမှုဖွဲ့စည်းကိုယ်စားလှယ်300ကျော်ဖြင့်နိုင်ငံတကာလှိလာသူ UN Agency ကကိုယ်စားလှယ်တွေ၊တိုင်းနယ်ပြည်နယ်၄ခုကအစိုးရဖွဲ့ဝင်တွေ၊ဒေသခံတိုင်းဒေသလက်နက်ကိုင်ဖွဲ့စည်းတွေ၊တိုင်းဒေသစိမြစ်ကိုယ်စားလှယ်ဖွဲ့ SC ဖွဲ့နဲ့ငင်းချမ်းရေးနဲ့ပတ်သက်ပြီးလှုပ်ဆောင်နေတဲ့ဖွဲ့စည်းတွေလည်းတက်ရောက်ခဲ့ကြပါတယ
်။ဆက်ပြီးတော့ပြည်ထောင်စုမြန်မာနိုင်ငံတဝန်းလုံးမှာ2015ရွေးကောက်ပွဲဝင်ဖို့နိုင်ငံရေးပါတီ90ကျော်အနက်ရှမ်းပြည်နယ်မှာတော့ပါတီပေါင်း29ခုရှင်ပြိုင်သွားမှာဖြစ်ပါတယ်။အဲ့ဒီအတွက်ဘယ်ပါတီတွေကအဓိကပြိုင်ဘက်တွေဖြစ်နေပါသလဲ။ဘယ်ပါတီကအားကောင်းနေပါသလဲဆိုတာဆိုင်းမွန်းကနေရန်ကုန်ခြေဆိုင်ရှမ်းပိုင်းရှမ်းသတင်းချန်နယ်တိုက်ကအယ်ဒီတာဆရာဆိုင်းစင်ကိုမေးမြန်းထားတဲ့ဆက်သွယ်မေးမြန်းချက်ကိုကြားကြရမှာပါရှင
်။အဓိကစားတယ်မှာတော့ကျန်းခိုင်ရေးရယ်အဲ့ဒါတင်မှုကိုစစ်ခွင့်ချုပ်ရဲ့နောက်ပြီးတော့ရှမ်းပါတီနဲ့ပါတီဖြစ်တဲ့ကြားကောင်းတဲ့ကြားစုတို့ဖိလေးပါတီကတော့အဓိကပြိုင်ဘက်တစ်ချက်ပါလိမ့်မယ်။အချို့နေရာတွေမှာကတော့ဥပမာရှမ်းပြည်တောင်ပိုင်းမှာရှိတဲ့ကိုးဒေတာဆိုရင်တော့ကိုးပါတီရင်းအားဆောင်တဲ့နေရာတွေရှိနိုင်တယ်။အချို့နေရာတွေမှာတော့အချုံမှပြောလို့တော့မရတော့ပါဘူ
း။အဲ့ဒီတော့ဆရာအနေနဲ့ရှမ်းလူထုကပဲပါတီကိုပို့ပြီးတော့ထောက်ခံအားပေးတယ်လို့မြင်မိလေခင်ဗျာ
။ဖိကြတာတော့စတန်ကောက်တာတော့မရှိဘူးပေါ့နော်။ကျွန်တော်ဒီကတဲ့နေရာယူလို့ရဆိုရင်တော့နေရာဒေတာအလိုက်တော့အချို့ညွန့်နေတွေမှာဆိုရင်ကျောက်ပြူကအားကောင်းတာလည်းရှိနိုင်တယ်လို့တချို့လူတွေလည်းပါလဲကျောက်ကအားကောင်းတာလည်းရှိနိုင်ပါလေ။ကျောက်ကလည်းအတွက်ကိုစဉ်းတော့ကျောက်ကဘက်ကတော့လည်းလည်းသာမယ်လို့ကျွန်တော်တို့ထင်ပါတယ်
။ဟုတ်ကဲ့။လာမယ့်ရွေးကောက်ပွဲမှာလေဒီလူထုစိတ်ဝင်စားမှုကဘယ်လောက်ရှိနေလဲခင်ဗျာ
။2010နဲ့စာမစဲနော်လူထုရဲ့စိတ်ဝင်စားမှုပုံများနေလို့တော့မြင်ပါတယ်။ဒါဖြစ်လို့လည်းဆိုတော့2010ကမဲပေးဖို့တောင်မှမနေ့စီးရုံနေအောင်အခုချိန်မှတော့ဆိုတာမဲပေးဖို့အရင်ထက်ပိုများလာမယ်လို့ကျွန်တော်မြင်ပါတယ်။
တဖက်မှာလည်းရှမ်းပြည်မှာစစ်ပေးစစ်တမ်းခံနေရတာတွေအများကြီးရှိတယ်။တချို့ဒေတာမှာဆိုရင်စီယုံမှုမစင်းဖို့ RCSS ကနေယာယီပိတ်ထားတာတွေလည်းရှိတယ်လေ။ဒီလိုလောက်ရက်ကဘယ်လိုအကျိုးတက်ရောက်မှုတွေရှိလဲခင်ဗျာ။
ဒ ိုင်းသားပါတီနဲ့ကိုယ်မှထိခိုက်မယ်လို့ထင်ပါတယ်။ဒါလည်းဆိုတော့မြို့ကလူတွေကကျတော့မဲပေးမှုရမယ်လူလတ်ဆီယုံမှုရတယ်ဆိုတော့မြို့ပေါ်ဆိုတာကရှမ်းပြည်မှာကတခြားတိုင်းကလူမျိုးပေါ်ကိုရောနေတာဖြစ်ပါတယ်။ဒီခံဖြိုးလိုမျိုး NLD လူမျိုးကသူတို့ကအနိုင်ပါမှုပဲလာလာရှိပါတယ်။ဥပမာမဲမျိုးတွေမှာဆိုရင်သူကတိုင်းသားပါတီတွေဥပမာရှမ်းပါတီအားကောင်းတယ်။မဲတွေကိုဂျွာတွေကိုစီယုံကြီးပိတ်တာလို့မဲမတီအောင်လုပ်တာလို့ဖြစ်တယ်ဆိုရင်တိုင်းသားပါတီကြီးအဓိကတည်းကပါတယ်။
ဟုတ်ကဲ့ဒီလာမဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဆရာအနေနဲ့ပါဆက်ပြောလိုပါသေးတယ်လေ
ဒီလာမဲ့ရွေးကောက်ပွဲမှာအဓိကအာဆီနာလက်နက်ကိုင်းလေးအနေနဲ့လက်နက်ကိုင်းဆိုတာကအစိုးရဆောင်ကတိုင်းသားလေးလက်ဆောင်ကနောက်ပြီးတော့ဒီဒုစစ်ပြေးတက္ကသိုလ်အားလုံးနဲ့လက်မလိုက်ဆိုင်နဲ့နောက်ပြီးတော့စီစီတူကိုချင်းချောက်ပွဲနဲ့ရွေးကောက်ပွဲကြီးအောင်မြင်အောင်ပြီးပေါင်းဆောင်ရွက်ဖို့အဓိကလိုအပ်တယ်လို့ထင်ပါတယ
်ဟုတ်ကဲ့အခုလိုဖြည့်ကြားပေးတဲ့အတွက်ကြောင့်ရှန်ပိုင်းရှန်တဲ့င်းကြာနဲ့တိုက်အက်ဒီတာဆရာဆိုင်စင်ကိုကျေးဇူးအထူးတင်ပါတယ်ခင်ဗျာ
ဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
့် NCA အပြစ်ခတ်ရက်စေးစာချုပ်ရေးထိုးရေးကိစ္စနဲ့ပတ်သက်ပြီးတာဝန်ကုန်ဆုံးပြီဖြစ်တဲ့အတွက် SD အဖွဲ့ကိုဖျက်သိမ်းလိုက်ပြီလို့ DKBA ဒုတိယဦးစီးမှုဗိုလ်မှူးစောစိန်ဝင်းကပြောပါတယ
်တရက်ရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင့်ကျွန်မကအမီလာ
တိုင်းရင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပြီးတဲ့နောက်မှာတော့